ရယာဒင်းနဲ့ဆက်သွယ်မှုဥပဒေပေါ်မှာဆက်ကွန်တီနဲ့တရားစွဲဆိုင်ထားရတဲ့နောက်သုံးဦးဟာစံတီနဲ့မြောက်ပိုင်းတန်ဟန်ပလောင်လုံးမြော်ရေးတပ်ဖွဲ့ TNLS ကံကိုသွားခဲ့တာမှာနမ်ဆန်းကစစ်တပ်စစ်စည်းကိမှာခွင့်ပြုချက်ယူပြီးသွားခဲ့တာဖြစ်တယ်လို့ DVB သတင်းဌာနကြီးကဦးရေးချန်နိုင်က VOA ကိုပြောပါတယ်။သတင်းတော့တွေဟာနမ်ဆန်းစစ်စည်းကိမှာတာဝန်ယူနေတဲ့ဗိုလ်မှူးကြီးစီကနေခွင့်ပြုချက်ရခဲ့တယ်လို့လည်းဦးရေးချန်နိုင်ကပြောပါတယ်။TNLS ကံကပြန်မှာသတင်းတော့တွေဟာစစ်တပ်ရဲ့တခြားစစ်စည်းကိကိုဖြတ်ခဲ့ကြပုံရပြီးအဲ့ဒီစစ်စည်းကိနှစ်ခုအကြားနားလည်မှုလဲခဲ့ပုံရတယ်လို့ဦးအေးချန်နိုင်ကပြောပါတယ်။ဒီချက်ကိုမတူညီတဲ့သတင်းနှစ်ခုကနေရခဲ့တယ်လို့လည်းသူကဆိုပါတယ်။